ဤရနိုင်ငံနောက်တောက်ပိုင်းမှာဆေးရပြောက်ဝဲတစ်ခုအတွင်းတနက်သမားတွေပြစ်ခတ်တာကြောင့်တေဆုံးသူ25ဦးထဲမှနေရှိပြီဖြစ်ပြီးဒဏ်ရာသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။တနက်သမား2ဦးတေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဒဏ်ရာရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ခူဇစ်စတန်ပြည်နယ်အာဗက်စ်မြို့မှာစနေနေ့ကဖြစ်တဲ့တိုက်ခိုက်မှုရဲ့လက်သက်အဖြစ် IS အကြမ်းဖက်ဝါဒီအဖွဲ့နဲ့အာဗက်စ်လူမျိုးရေးအာရဗ်လူရှာမှုလို့သူတို့ကိုသူတို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့လုံးကသူတို့လက်ချက်လို့ပြောထားတာပါ။1980-1988 အီရန်အီရက်စစ်ပွဲစတင်တဲ့အထိမ်းအမှတ်နှင်းစင်လုတဲ့စီးရေးပြပွဲကိုလာကြည့်ကြတဲ့အီရန်တာဝန်ရှိသူတွေထိုင်နေတဲ့စင်မြင့်နေရာကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်။အလားတူစီးရေးပြပွဲတွေကိုနိုင်ငံတော်မှလုပ်ကြတာပါ။သေဆုံးသူအများစုဟာအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ဝင်တွေလို့ဆိုကြပါတယ်။တချို့သတင်းတွေမှာတော့သေဆုံးသူတွေမှာတဦးဟာသတင်းတောက်ဖြစ်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေနဲ့ဆက်စပ်တယ်လို့အီရန်ကောင်ဆောင်ကြီးအယာတိုလာအလီခါမေနီကစနေနေ့မှပြောပြီးတိုက်ခိုက်မှုရဲ့လက်သေးတွေကိုဥပဒေနဲ့အညီရေးယူနိုင်အောင်လုပ်ဖို့လူမျိုးရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ်။